ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဟာဂုံသိက္ခာနဲ့အညီပြောဆိုဆက်ဆံခြင်းမရှိဘဲတာဝန်လုပ်ပိုင်ခွင့်တွေကိုအလွဲသုံးစားလုပ်ပြီးချင်းချောက်မှုတွေလှုပ်လာတဲ့အခါမျိုးမှာတပ်ဆိုင်ရာမဲဆန္ဒရှင်တွေအနေနဲ့အဲ့ဒီလွတ်တော်ကိုယ်စားလှယ်ရဲ့တာဝန်တွေကိုပြန်ယုံသိမ်းပေးဖို့ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားတောင်းဆိုနိုင်တယ်လို့ဥပဒေပညာရှင်တချို့ကသုံးသပ်ပါတယ်။ရန်ကုန်ရွှေပြည်သာမြို့နယ်ကမော်ဒယ်တစ်ခုကို NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးနဲ့အပေါင်းပါတွေကလာရောက်ဆဲဆိုချင်းချောက်တယ်ဆိုပြီးရဲစခန်းမှာအမှုဖွင့်ထားတဲ့ကိစ္စလူမှုမီဒီယာတွေပေါ်ပြန့်နှံ့လာပြီးမှအခုလိုပြောဆိုလိုက်တာပါဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်ရန်ကုန်ရွှေပြည်သာမြို့နယ်ရှစ်ရပ်ကွက်မှာရှိတဲ့ရွှေပြည်သာမိုတယ်ကိုအောက်တိုဘာ1ရက်နေ့ညသကောင်မတိုင်ခင်အချိန်မှာလာရောက်ဆဲဆူချင်းချောက်တယ်ဆိုပြီးရွှေပြည်သာမြို့နယ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးညံလင်းနဲ့အပေါင်းအဖအနှစ်ဦးကိုပုံမှန်3ခုနဲ့မိုတယ်မန်နေဂျာကရွှေပြည်သာမြို့မှာရဲစခန်းမှာအမှုဖွင့်ထားပါတယ်အမှုဖွင့်ချိန်မှာ CCTV ရုပ်သံမှတ်တမ်းအထောက်အထားတွေတင်ပြထားတယ်လို့ဆိုပါရဲလွတ်တော်အမတ်ဦးညံလင်းကတော့ဒီမိုဒယ်ဟာဥပဒေနဲ့မညီတာတွေကိုလုတ်ကင်နေတာကြောင့်ရက်ကွက်ရဲ့တိုင်ကြားချက်အရဝင်ရောက်စစ်ဆေးဖို့ဒီမိုဒယ်ကိုတွားရောက်ခြင်းသာဖြစ်ကြောင်းသတင်းဌာနတွေကိုရှင်းပြခဲ့ပါတယ
်ကျွန်တော်ကငကိုယ်တည်းကဒီတွားတဲ့ကြီးဝဲချက်ကိုကလစ်လာဘူးတိုင်နဲ့တွားရဲ့လူတွေလုတ်တယ်လို့တကယ်ပဲပြမှုတွေကျူးလွန်နေကြလားတကားပိတ်ပြီးတော့နောက်ကွယ်မှာဟာလားမွေးဆွေးပါမှုတွေဖြစ်နေတာအလားခုနပြောလို့ဟာလားလူသမီးငယ်တွေပဲသူတို့ပြောလို့ဖြက်စီးနေကြလားဒါလေးကိုကျွန်တော်ကကြည့်ဖို့သွားတာ
ဦးညံလင်းနဲ့ပါလာသူရက်ွက်အုပ်ချုပ်ရေးမှုနဲ့အခြားတူဦးတို့ဟာရွှေပြည်သာမိုတယ်မှာကာရာအိုကေတခြင်းဆိုဖို့လာရောက်ခဲ့တာဖြစ်ပြီးကာရာအိုကေဆိုဖို့ဝင်ခွင့်မပေးတဲ့အပေါ်မိုတယ်ဝန်ထမ်းတွေကိုဝိုင်းဝန်းဆဲဆိုချင်းချောက်ကြကြောင်းမိုတယ်မန်နေဂျာမတ်တင်းစပယ်ကမီဒီယာတွေကိုရှင်းပြပါတယ
်အကိုတို့ဟာအကြေးရှိလို့ပါလေဆိုကာရာဂွေဆိုမယ်လို့ဆိုကာရာဂွေမရဘူးကိုပိတ်ထားပါတယ်မရဘူးကာရာဂွေပဲငါတို့တကားဖွင့်ပြငါတို့ဘယ်သူလဲတိလားလို့တို့ကပြောပါတယ်ညီတို့ကအထဲမှာတကားရဲ့ပြပြဘာမဟုတ်တန်းတရားကြီးလုံနေလဲလို့ကျမကလည်းဆွဆွဲပါတယ်အဲ့ဒီအချိန်မှာအဲ့ဥညာလင်းဆိုတဲ့လူကဖုန်းဆက်ပါတယ်ဘယ်သူကိုဆက်မလဲတော့ကျမမသိပါဘူးရက်ပုပ်ပုပ်နဲ့လူကကျမကိုဆေးရေးတိုင်းတိုင်းတော့ပါတယ်ဥညာလင်းဆိုငါဘယ်သူလဲလို့တိလားသူအဲ့ချိန်မှာဖုန်းခေါ်တယ်ဘယ်သူကိုခေါ်လဲတော့ကျမမသိဘူးဖုန်းခေါ်တဲ့အချိန်မှာပြောပါတယ်ငါတို့မော်ဒယ်ရွှေရွှေမိသားမရောက်နေတယ်လာခဲ့အခုအဲ့လိုဒီဟိုတယ်ကိုမြေလှန်ပလိုက်မယ်300ပေးရတော့မရဘူးမြေလှန်ပြစ်မယ်လို့ကျွန်မဟိုတယ်ကိုလာချင်းချောက်ပါတယ
်လွတ်တော်အမတ်ဦးညံလင်းပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ရဲစခန်းကဘယ်လိုအကင်အတွဲဖြေရှင်းမလဲဆိုတာကတော့ရှင်းရှင်းလင်းမသိရသေးပါဘူး NLD ပါတီဘိုအလို့မှုဆောင်လည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးဝင်းထိန်ကတော့ဒီကိစ္စမှာပါတီကဘာမှဝင်ရောက်ဆွဲဖက်မှာမဟုတ်ဘူးလို့အောက်တိုဘာ4ရက်နေ့ပြည်တော်မှာသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ
်အဲ့ဒါတော့တရားဥပဒေတိုင်းပဲတရားဥပဒေမလို့အမကဝဆဆရာကြောင့်ရှိ
ရှင်းနေတူလည်းဖြစ်တဲ့လွတ်တော်အမတ်ဦးညံလင်းကိုပါတီစီမင်းစည်းကမ်းနေအရာအေးအေးယူခဲ့ရင်တောင်ပါတီတော်ဝင်တွေရက်ဆိုင်ခံရတာမျိုးနောက်ဆုံးအဆင့်ပါတီဝင်အဖြစ်ကနေထုတ်ပယ်တာမျိုးလုပ်နိုင်ပေမဲ့ရွေးကောက်ပွဲမှာပြည်သူကမဲပေးတင်မြောက်ထားတဲ့ကိုယ်စားလှယ်တူဦးကိုတော့လွတ်တော်ကနေအလွယ်တကူဖယ်ရှားလို့မရနိုင်ပါဘူးဘယ်လိုအခြေအနေတွေနဲ့ကန့်ညီခဲ့ရင်လွတ်တော်ကိုယ်စားလှယ်တူဦးတော်ဝင်တွေပြန်လဲအယုတ်သိမ်းခံရမှာပါလဲဥပဒေပညာရှင်ရှင်းနေဦးအောင်သိန်းကအခုလိုရှင်းပြပါတယ်
ကျွန်တော်ကိုယ်စားလှယ်တူနဲ့ပတ်သက်ပြီးတော့အရေးယူဆောင်နေတာလေဖွဲ့စည်းပုံမှာလည်းပြဋ္ဌာန်းထားတယ်ကျွန်တော်ကိုယ်စားလှယ်များရဲ့ကျုံစိတ်ခါနဲ့ပတ်သက်ပြီးတော့လေဒီဥပဒေဥပဒေလေးရှိတယ်ပေါ့နော်အဲဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှာ396ကကြီးရနေအငါအချိန်မှာဆိုရင်တော့ဒီကိုယ်စားလှယ်ရဲ့အရေးချင်းချုပ်ရင်းပြက်ကွက်မှုနဲ့ပတ်သက်ပြီးတော့သတ်မှတ်ထားရရှိတယ်ပေါ့နော်အဲနောက်တစ်ခါဒီသူလွတ်တော်ဥပဒေနည်းဥပဒေမှာလေကျုံဘိုင်းရဲ့ပတ်သက်ပြီးပြဋ္ဌာန်းချက်ကြီးရှိတယ်ဗျ။အဲ့တော့ကိုယ်စားလှယ်တယောက်ကသူရဲ့ဂုဏ်သိက္ခာနဲ့အညီစင့်ကြံစွာခြင်းရှိပဲနဲ့ကိုကျိုးစာလုပ်ပိုင်ခွင့်နဲ့လက်ပေးလက်ယူမှုတွေဟိုဘောချင်းချောက်ပြောဆိုမှုတွေပြုလုပ်လာလို့ရှိရင်အဲ့ဒီဥပဒေနဲ့လည်းညီညွတ်လဲဆိုတာကျွန်တော်တို့ဟိုတွေးရှိရပါတယ်ဗျ
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်396ကာကြီးလွတ်တော်ကိုယ်စားလှယ်တာဝန်မှပြန်လဲရုပ်သိမ်းခြင်းမှာနိုင်ငံတော်ကိုတည်ဆောက်ပေါက်ခြင်းဖွဲ့စည်းပုံဥပဒေပါတစ်ချက်ချက်ကိုချိုးဖောက်ခြင်းအကျင့်သိက္ခာပြပြခြင်းလွတ်တော်ကိုယ်စားလှယ်၏အရေးအချင်းပြည့်ဝင်းခြင်းတွေဖော်ပြထားပြီးကိုယ်စားလှယ်တူဦးကိုတာဝန်မှပြန်ယူသိမ်းဖို့မိမိမဲဆန္ဒနယ်ကတည်ရခိုင်နှုံတော်ပြည်သူတွေကရွေးကောက်ပွဲကော်မရှင်ကိုတင်ပြလာခဲ့ရင်ကော်မရှင်ကဆက်လက်စစ်ဆေးအရေးယူနိုင်တယ်လို့ဖော်ပြထားပါတယ်